ရခိုင်တိုင်းသားလက်နက်ကင်တပ်အေအေနဲ့မြန်မာအစိုးရစစ်တပ်တို့ကြားစစ်ရေးပြပခါတွေပိုးတင်မာလာနေပြီးစစ်ဆောင်ဒုက္ခတွေတောင်းနေချီထွက်ပြေးနေကြရတဲ့အနေအထားမှာပြည်ထောင်စုအစိုးရဘက်ကရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးကော်မတီကော်မရှင်တွေဖွဲ့နေတဲ့အစားစစ်မှန်တဲ့ငြိမ်းချမ်းရေးရဖို့စစ်ရေးနည်းနဲ့မဖြေရှင်းပဲနိုင်ငံရေးနည်းလမ်းနဲ့တွဲဆုံဆွေးနွေးမှုတွေနဲ့လက်တွေ့ကြကြဖြေရှင်းတဲ့လို့ရခိုင်နိုင်ငံရေးပါတီခေါင်းဆောင်နဲ့ရခိုင်လွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်မြောက်ဦးမြို့နယ်ထဲမှာရှေးဟောင်းဇေဒီပထိုးတွေနဲ့လူနေအိမ်ခြေတွေတဲ့အထိလက်နက်ကြီးကြီးတွေနဲ့ပြစ်ခတ်မှုတွေရှိခဲ့တဲ့အပေါ်မှာဒေသခံပြည်သူတွေဘက်ကလည်းစိုးရိမ်ထိတ်လန့်နေကြပြီးနယ်မြေတည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးကင်းမဲ့လာတဲ့အနေအထားဖြစ်လာနေတယ်လို့လည်းဒေသခံတွေကပြောကြပါတယ်အသေးစိတ်ကိုမဆုမုံကဆက်ပြီးပြောပြမှာပါရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့နှစ်ဆန်းပိုင်းကနေစလို့ရခိုင်ပြည်နယ်ထဲရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေနဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်လာနေတာအခုအချိန်ထိနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေနဲ့ဆေးရည်ပြင်းမာနေတဲ့အနေအထားဖြစ်ပါတယ်အေအေတပ်ဘက်ကမြေမြေကန်ရဲစခန်းတွေကိုဝေရောက်စီးနင်းတိုက်ခိုက်တာအပါအဝင်စစ်တပ်ဘက်ကလည်းဝေဟင်ကရောမြေပြင်ကပါအပြန်အလှန်တိုက်ခိုက်ပစ်ခတ်ကြတဲ့အတွက်စစ်ဖြစ်နေတဲ့နေရာတွေကဒေသခံပြည်သူ2000လောက်နေရဲဆွတ်ခွာထွက်ပြေးတင်းချောင်နေကြရတဲ့အနေအထားဖြစ်တာပါဒီလိုအခြေအနေမှာတော့နိုင်ငံတော်သမ္မတရုံးဘက်ကပြည်내အစိုးရလွှတ်တော်နဲ့ဒေသခံပြည်သူတွေကြားလက်တွေ့ကွင်းဆင်းဆောင်ရွက်ဆက်စပ်ညှိနှိုင်းနိုင်မှုအရေးရခိုင်ပြည်내တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီတရက်ကိုဖွဲ့စည်းလိုက်တယ်လို့မတ်လ14ရက်နေ့ကထုတ်ပြန်ကြေညာပါတယ်ဒီကော်မတီထဲမှာအဖွဲ့ဝင်ဖြစ်တဲ့နာမည်စီးရင်ပါဝင်ပေမဲ့သူ့သဘောထားကိုတစုံတရာမေးမြန်းအတည်ပြုခဲ့ခြင်းမရှိဘူးလို့ပြောတယ်ရခိုင်လွှတ်တော်ကိုယ်စားလှယ်တော်ထုမီကပြည်ထောင်စုအစိုးရပြည်내အစိုးရအနေနဲ့ဒီလိုမျိုးအများသဘောဆန္ဒမယူထားတဲ့ကော်မရှင်ကော်မတီတွေဖွဲ့နေတဲ့အစားရခိုင်ပြည်ထောင်အမှန်တကယ်ပြည်လဲဖို့ဆိုရင်နိုင်ငံရေးနည်းလမ်းနဲ့ငြိမ်းချမ်းရေးစကားဝိုင်းမှာလက်တွေ့ကျကျဖြည့်ရှင်းတင်တယ်လို့အကြံပြုပါတယ
်လက်နက်ပယ်ချင်းချင်းဖြစ်ကြတဲ့ဂျားထဲမှာပြည်သူတွေအနေနဲ့ဒါတို့ကိုဘက်ခရောက်ရပါတယ်အဓိကဘာကြောင့်ပြည်သူအေးချမ်းလဲဆိုလို့ရှိရင်တော့အခိုင်အတန့်မတူဘက်ကလည်းပဲဒီနိုင်ငံရေးအရာသူတို့ဒီတိုင်းရင်းသားလက်နက်ကင်တွေဖြစ်မြောက်လာတယ်ဖြစ်တည်လာတယ်ဒီပေါ်မှာနိုင်ငံရေးအရာစကားပြောရပဲဖြစ်ရပါမယ်ရှင်နိုင်ငံရေးအရာစကားပြောဖို့အတွက်ငြိမ်းချမ်းရေးစကားဝိုင်းတွေကိုဖိတ်ခေါ်ရပါမယ်ရှင်ဒီနည်းလမ်းတနည်းလမ်းပဲရှိပါတယ်ငြိမ်းချမ်းရေးမှာလက်နက်ကင်တပ်ဖွဲ့အချင်းချင်းအပြစ်ခံရဲစဲမှတ်တာလည်းဒီကုတ္တကတွေတင်းဝဲမှာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကတော့ဒီတက်မတော်နေနဲ့အခိုင်အတန့်မတော်နဲ့ဒီနိုင်ငံရေးရစကားဝင်မှာစကားပြောဖို့ဒီနိုင်ငံရေးစကားတွေကိုစဖို့တိုက်တွန်းချင်ပါတယ်ရှင်။ညာတယ်မလို့ဆိုလို့ကော်မတီဘယ်လောက်ပေါ်ဘယ်လောက်ဆင်းဆင်းဆင်းဆင်းတာတွေရနေပြီးတော့ဟိုအကျိုးတရားမှရှိမှာမဟုတ်ပါဘူးရှင်
။ဒီသတင်းတော်ထဲမှာပဲမြောက်ဦးမြို့နယ်တွေကရှေးဟောင်းဖျားဇေဒီပထိုးတွေတဲ့အထိလက်လက်ကြီးကြီးကြရောက်တာအပါအဝင်ကျေးရွာနဲ့မြောက်ဦးမြို့လူနေရပ်ကွက်တွေတဲ့အထိလက်လက်ကြီးတွေနဲ့ဒဏ်ဆက်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်လူထိခိုက်မှုဖြစ်ခဲ့ပါတယ်။နောက်ကလတန်မြစ်ထဲမှာလည်းအစိုးရကုန်တင်တင်မော်တစည်းပစ်ခတ်တိုက်ခိုက်ခံရတာရှိပါတယ်။ဒီလိုမျိုးနယ်မြေတည်ငြိမ်အေးချမ်းမှုမရှိဘဲနဲ့တရားဥပဒေစိုးမိုးမှုကင်းမဲ့လာတဲ့အနေအထားမှာတော့အစိုးရဘက်ကကော်မတီဖွဲ့ဖြည့်ရှင်းမှုကြိုးစားတာထက်လက်တွေ့ကျတဲ့နိုင်ငံရေးဆွေးနွေးမှုနဲ့ပဲအများဆုံးပြည်လဲအောင်ဖြည့်ရှင်းတင်တယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့အတွင်းမှုအဖွဲ့ဝင်ဦးအောင်မရက်ကျော်ကလည်းတိုက်တွန်းပါတယ်
။ဒီကတော့ပြောမယ်ဆိုရင်အဖွဲ့ဖွဲ့တွေရဲ့ပုံကိုယ်တွေကရိုးသားဖို့လိုပါတယ်။ဒီရခိုင်ပြည်တည်ငြိမ်အေးချမ်းရေးလို့ပြောတယ်အမှန်တကယ်တည်ငြိမ်အေးချမ်းရှင်ကိုဖွည့်ရှင်တာလား။အဲ့ဒီအဖွဲ့ထဲမှာပါတဲ့လူတော်တော်များများကံကိုဒီမှာသိရတယ်ဆိုတာကယူသမှုတိတ်မရှိဘူးအမေတကယ်ရခိုင်ပြည်စီမင်းအချင်းချင်းတွေဆက်တာနဲ့တွေ့တယ်လို့တော့ကျွန်တော်တို့မမြင်ဘူးအဲ့မဖြစ်ကြမှာကြားခံအနေနဲ့သပွေးဝိုင်းမှာထိုင်ပြီးဆွေးနွေးနိုင်တယ်တကယ်စိတ်နဲ့တော့အဖြစ်တစ်ခုရှိဖို့တော့ယူနေတယ်
အခုဖြစ်နေတဲ့ရခိုင်တိုင်းရင်းသားတပ်နဲ့အစိုးရတပ်လက်နက်ကင်တပ်အချင်းချင်းဖြစ်နေတဲ့စစ်ရေးတင်မာမှုတွေကိုတော့ပြည်ထောင်စုအစိုးရဘက်ကအမြန်ဆုံးကြားဝင်ဖြည့်ရှင်းတင်တယ်လို့လည်းအမျိုးသားလွတ်တော်ကိုယ်စားလှယ်တော်ထုမီကတိုက်တွန်းပါတယ
်။အကြီးကျယ်အစိုးရဒီကြားထဲမှာတိုင်းရင်းသားများနဲ့ဒီနိုင်ငံတမတော်နဲ့နှိမ့်နှိုင်းဆောင်ရွက်မှုကိုဆောင်ရွက်မှတ်တမ်းနဲ့နိုင်ငံလုံး NCA ကဆက်မြောက်မှာဖြစ်ပါတယ်အဖြစ်။ဒါအစိုးရရဲ့တာဝန်ဝတ္တရားအများကြီးရှိပါတယ်။အစိုးရလုံဆောင်နိုင်တဲ့အရာတွေလည်းအများကြီးရှိပါတယ်။အလုံးလုံးဒီခေါ်ရဆိုဆိုလို့ရှင်တဲ့ဘာတမတ်တမမရှိရပါဘူးရှင်။ဒါကြောင့်မလို့အဓိကပေမအချင်းကြီးဖြစ်တဲ့နိုင်ငံကြီးဆိုတော့ဝိုင်းမှတာကိုမြမငင်းချင်းကြီးကိုပေါ်ဆောင်ပါမယ်လို့ကျွန်မလည်းယုံကြည်ကြတယ်ရှင်ဟုတ
်။ဒီလိုမျိုးဂျားဝင်မဖြစ်ရှိမဲနဲ့ဒီရခိုင်အရေးနဲ့ပတ်သက်လို့ဒေသခံပြည်သူတွေကိုတမ်းမရနဲ့ဖမ်းဆီးစစ်ဆေးနေတာတွေဟာပို့ပြီးတော့မှစစ်မီးပွားစေတဲ့လုပ်ရက်တွေဖြစ်နေတယ်လို့ရခိုင်နိုင်ငံရေးပါတီခေါင်းဆောင်တဦးဖြစ်တဲ့ဦးအောင်မရကျော်ကသုံးသပ်ပါတယ်။
သူကတောက်လျှောက်ကိုတင့်တော်ဖက်တာကအပုံလုံးကိုရမ်းပြီးသူတို့ကဒီလိုလူစုကိုသိခဲ့နေတဲ့ဘိုင်းတွေအများကြီးတွေ့နေရတယ်။အဲ့တော့ဆိုရက်တန်အောင်လုပ်ပြနိုင်တဲ့အဖွဲ့အစည်းတွေကအဓိကစိုးရဖို့
ဒီနေသာလို့ဖြစ်ကလေးကနေအစိုးရမှသာဝန်အရှိဆုံးဖြစ်တဲ့တကယ်စစ်မှတ်တဲ့အဖွဲ့အစည်းကိုဖွဲ့ပြီးဒီဟာတွေကိုငြင်းချောင်းလုပ်ရမှာအဲ့လိုမျိုးလုံနိုင်မှကျွန်တော်တို့အခုဖြစ်နေတဲ့ပြဿနာကကျွန်တော်တို့ငြင်းချောင်းနိုင်တဲ့စိတ်ဆက်တာပေါ့။ဒါကြောင့်ရခိုင်တိုင်းသားလက်နက်ကိုင်တပ်အေးအေးနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လာတာကြောင့်စစ်ပြေးဒုက္ခတွေကနှစ်ပေါင်း